တောင်ကိုရီးယားလီချောင်းလိုင်းလင်းပြတ်ကျမှုမှာလိုအပ်တဲ့အကူအညီမှန်သမျှကိုပေးဖို့အတွက်အမေရိကန်ဘက်ကနေအသိရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကြားနီးကပ်တဲ့မဟာမိတ်ဖြစ်တာနဲ့ညီဒီဖြစ်ပျက်ကြောင့်နေတာဆုံးရှုံးမှုတွေအတွက်အမေရိကန်ပြည်သူတွေအနေနဲ့စိတ်ကောင်းဖြစ်မိတယ်။အမေရိကန်ပြည်အောင်စုအနေနဲ့လိုအပ်တဲ့အကူအညီတွေပေးဖို့အသိရှိပါတယ်လို့သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်။လင်းပြကြမှုကိုစုံစမ်းစစ်ဆေးရမှာတောင်ကိုရီးယားကိုအကူအညီပေးဖို့အတွက်ဘိုရီလင်းကုမ္ပဏီနဲ့အမေရိကန်ပြည်ထောင်စုရဲ့လေကြောင်းထိသိမ်းရေးဌာနအပါအဝင်အမေရိကန်စုံစမ်းရေးအဖွဲ့ကိုဦးစီးဥဆောင်ပြုထားတယ်လို့လည်းအမေရိကန်ပြည်ထောင်စုတည်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုဘုတ်အဖွဲ့ကလည်း X လူမှုကွန်ရက်မှာရေးပါတယ်ဂျီဂျူးလေကြောင်းလိုင်းပိုင်ခီးသက်တင်လေးဟာလင်းပြလန်းချော်ပြီးတော့ကာထားတဲ့သတိုင်းကိုဝင်တိုက်မိပြီးမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ189ဦးသေဆုံးခဲ့ရတယ်လို့တောင်ရှိသူတွေကအတည်ပြုပြောပါတယ်ဘန်ကောက်ကလာတဲ့လူပေါင်းလူ182ဦးပါတဲ့ဒီလေယာဉ်ဟာမြူရန်လီစစ်ကိုဆင်းသက်ရမှာအစစ်တက်လို့ရမှာအဓိကကျတဲ့လေယာဉ်ဘေးစနစ်ပြင်းမှုဖြစ်တဲ့ဆိုတာတွေ့ရတဲ့အကြောင်းကတင်ဦးအစင်ကစားမှာဖော်ပြပါရတယ်။ဒီဖြစ်ဖြစ်ကြောင့်ဒေါင်ကိုရီးယားနိုင်ငံလေကြောင်းတမိုင်းမှာတော့ဒါဟာအဆိုးဆုံးဖြစ်ရတဲ့ခုပါ။လေယာဉ်ဝန်ထမ်း2ဦးကိုတော့အပျက်စီးတဲ့ကနေပြီးတော့အသက်ရှင်ရဲ့ကယ်ထုတ်နိုင်ခဲ့ပေမဲ့ကျန်189ဦးလုံးသေဆုံးခဲ့တယ်။အဲ့ဒီထဲကရုပ်လောင်း65လောင်းကိုဘသူဘဝအတိပြုနိုင်ခဲ့ပြီလို့ဒေါင်ကိုရီးယားမိသက်ဌာနကထုတ်ပြန်ကြေညာပါရတယ်။